မောခစကြဝဠာမုန်တိုင်းရဲ့မုန်တိုင်းဆက်ခွေနဲ့ညီသွားတဲ့ဒုက္ခသည်စခန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာအင်ဂျင်300လောက်ပျက်စီးသွားခဲ့တယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ကပြောကြပါဗျာ
In the Cox Bazar camps where 1 million Rohingya populations are living, the impact is less, particularly around
3 လောက်မှာရလာတဲ့ကနဦးအစင်ခံချက်တွေအရဒုက္ခသည်တသန်းရှိနေတဲ့ Cox Bazar ဒုက္ခသည်စခန်းကိုထိတာကနည်းပါတယ်လူ1900လောက်အပေါ်ပဲတယောက်မှုရှိပြီးအင်ဂျင်300လောက်ထိခိုက်သွားခဲ့ပါတယ်လို့ IFRC ခေါ်တိုင်းကတကာချက်ချင်းရဲ့ဖွဲ့ကွဲကောင်းဆောင် Ruchikesh Harichandan ကပြောတော့ခဲ့တာပါစခန်းရဲ့ရေပေးဝေစနစ်တချို့ကိုတော့ထိခိုက်ခဲ့တယ်လို့ IFRC ကဆိုပါတယ်မြန်မာနိုင်ငံဘက်မှာတော့ဖုန်ကြီးကျောင်းတွေဖျားစေတီနဲ့ကျောင်းတွေမှာလူတွေခုန်လုံခဲ့ရပြီးအဆောက်အဦအမိုးတချို့ပျက်စီးကလူအနည်းဆုံး3ယောက်သေဆုံးခဲ့ရတယ်လို့သတင်းတွေကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့ Cox Bazar မြို့သူမြို့သားတွေနဲ့ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေကိုစိတ်ချရာနေရာတွေကိုရွှေ့ပေးခဲ့ပြီးကုလသမဂ္ဂနဲ့တခြားစေတနာဝန်ထမ်းအဖွဲ့တွေကစန္ဒိခါ6ချမ်းတွေကိုကြိုတင်ချထားပေးခဲ့ပါတယ်။ရေဒီယိုစစ်ဘက်ဆိုင်ရာအဖွဲ့တွေကိုလည်းလူနာတင်ကားဒါဇင်ချီပြီးပြင်ဆင်ထားခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရေတပ်ကလည်းကယ်ဆယ်ရေးလုပ်ငန်းတွေအတွက်သင်္ဘော20ဒဇင်ကမ်းခြေစောက်လေယာဉ်တွေနဲ့ရဟယာဉ်တွေကိုအသင့်ပြင်ထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မုံတိုင်းကမြန်မာဘက်ကိုဥတီသွားခဲ့တဲ့အတွက်အဲ့ဒီလိုရွှေ့ပေးခဲ့သူတွေကတော့ကိုနေထိုင်ရာနေရာကိုပြန်သွားကြပြီလို့ AB သတင်းကပြောပါတယ်ခင်ဗျာ